Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဒီဇင်ဘာလ15ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာခြားသာရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံချင်းမှာဆက်လက်ထည့်သွင်းမှုအမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကတိုက်တွန်းလိုက်ပါတယ်။NLD အစိုးရလက်ထက်မြန်မာနိုင်ငံဗဟိုဗန်ဒုဥက္ကဋ္ဌဦးဘူဘူငယ်ကိုစစ်ကောင်စီတရားရုံးကထောင်ဒဏ်နဲ့20ချမှတ်လိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့အာဆီယံဒေသတွင်းကစီမံကိန်းတွေမှာယူရို10ဘီလီယံရင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနေ့အစောပိုင်းတုန်းကမန္တလေးတိုင်းတရဦးမြို့အနီးကအင်အားအသင့်တင့်ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်စကိုင်းမင်းကွန်းအမရပူရနဲ့အင်းဝကရှေးဟောင်းဖျားစေတီတချို့ထိခိုက်ပျက်စီးခဲ့ပါတယ်
ပြတ်တ်ပါလေဒီကြာတော့တောင်းတင်ရေပြုတ်ကြသွားတယ်ပေါ့နော်ဒီဒီတစုကတော့ဖီးရနေပြီးတော့ပြတ်ကြသွားတယ်ပေါ့လမ်းမင်းလေးကမောင်ရတနာဖျားကဖောင်းရမှာအပ်သွားတာ
ငလျင်ကြောင့်ထိခိုက်ခဲ့တဲ့ဖျားစေဒီပထိုးတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့သူတွေဒီစာရေးဆရာဘိုးရှိတ်ရတနာပူရပြောပြပေးခဲ့တာပါဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်နောက်တအောင်းတက်နဲ့စစ်ကောင်စီတက်တို့ကြတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်တိုက်ပွဲအကြောင်းနောက်ရှမ်းတောင်ပိုင်းကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေစစ်ကောင်စီကန့်ကွက်တဲ့ဒီရခိုင်ပြည်နယ်နေ့ရဲ့နိုင်ငံရေးအနှစ်သာရမဲ့နေတယ်ဆိုတော့ကန့်သက်ချက်အမြင်သဘောထားစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုစောမိုးကျော်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစီးမားဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်USCIRF ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီခံစာမှာအဲ့လိုဖော်ပြလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပိုဆိုးလာနေတဲ့ဘာသာရေးအခွင့်အရေးချိုးဖောက်မှုတွေလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေအပြင်ရင်းကြဒုက္ခသည်တွေရဲ့အခြေအနေတွေကိုဒီအစီခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့အကျက်တဲကြားဘာသာရေးလက်ခွင့်အခြေအနေဆိုးရွားမှုတွေအပေါ်ကိုင်းတွယ်ဖြေရှင်းဖို့ရှေ့ဆက်မလုပ်သင့်တဲ့ဆိုတာကိုလည်းအစီခံစာထဲမှာထည့်သွင်းထားပါတယ်ကော်မရှင်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအစိုးရအရရှိတဲ့အကူအညီပေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာသူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်မပြုတဲ့မြန်မာနိုင်ငံဘက်နေရပြန်နိုင်ခြင်းအနေထားတွေကိုမှတ်တမ်းတင်ခဲ့တာတွေကိုလည်းအစိုးရခန်းစာမှာရေးသားထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစီးမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ15နိုင်ငံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ပြီးသားဖြစ်ပါတယ်။ USCIRF ရဲ့အစိုးရခန်းစာမှာချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းနယ်၊ကယားပြည်နယ်တွင်ကခရီးရဘာသာရေးကြောင်းနေမိရှုဖြက်စည်းခံရတာတရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေကိုလည်းဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာသူ့ရဲ့အုပ်ချုပ်မှုတရားဝင်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့အတွက်ဗုဒ္ဓဘာသာမျိုးသားရေးဝါဒီတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်ဆိုတာကိုလည်း USCIRF ကထောက်ပြထားပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအနေနဲ့အာဆီယံဒေသအတွင်းကစီမံကိန်းတချို့မှာယူရို10ဘီလီယံရင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဦးစလာဗွန်ဒါလီယန်ကမနေ့ကပြုလုပ်ခဲ့တဲ့ EU ASEAN ပူးတွဲထိပ်သီးအစည်းအဝေးမှာကတိပြုပြောကြားလိုက်ပါတယ
် Team Europe is putting forward an investment package for ASEAN worth 10 billion euros
ဥရောပသမဂ္ဂအနေနဲ့လာမယ့်2028ခုနှစ်အထိ ASEAN ဒေသမှာ Euro 10 billion ဘိုးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်ဖွံ့ဖြိုးတိုးတက်မှုတွေကိုထိတ်ဆက်ချင်တဲ့ဆိုရင်စီးပွားရေးကဏ္ဍလောင်စာစွမ်းအင်ကန်တာနဲ့ digital ကန်တာတွေမှာခင့်မြောင်ပြုလုပ်ရပါမယ်လို့ EU Commission ဥက္ကဋ္ဌကပြောဆိုသွားတာပါဒါအပြင် EU နဲ့ ASEAN အဖွဲ့ခေါင်းဆောင်တွေဟာကုန်သွယ်ရေးကျန်းမာရေးအပါအဝင်အနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဒီအစည်းအဝေးအတွင်းဆွေးနွေးခဲ့ကြပါတယ် EU နဲ့ ASEAN တန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်ကျင်းပခဲ့တဲ့ဒီထိပ်သီးအစည်းအဝေးကို EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီး အာဆီယံဘက်ကတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကလွဲလို့ကြံတဲ့၉နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးပွဲကနေတောင်တရုတ်ပင်လယ်အတွင်းတည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နိုင်ငံရေးအကြမ်းတဲကိုဖြစ်ရှင်းဖို့နဲ့ကိုရီးယားကျွန်းဆွယ်မှာတည်ငြိမ်မှုရှိဖို့အတွက်တောင်းဆိုတဲ့ကြေညာချက်တစ်ခုကိုလည်းထုတ်ပြန်သွားဖို့ရှိနေပါတယ်
။ NLD အစိုးရလက်ထက်မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးဘူဘူငယ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပါဝင်စွဲချက်တစ်ခုနဲ့စစ်ကောင်စီတရားရုံးကနေထောင်ဒဏ်20ချမှတ်လိုက်ပါတယ်။မလေးဦးဘူထောင်မှာအကျဉ်းချခံနေရတဲ့ဥပဒေပုံငယ်ကိုပြီးခဲ့တဲ့ဒီဇင်ဘာ13ရက်နေ့ကအမိန့်ချမှတ်တာဖြစ်တယ်လို့တရားရေးနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်။အကျဉ်းချခံလိုက်ရတဲ့ဥပဒေပုံငယ်ရဲ့ကျမရဲ့အခြေအနေအသေးစိတ်တော့မသိရဘူးလို့မိသားစုနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်။ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာဥပဒေပုံငယ်ကိုစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီ1ရက်နေ့မနက်9နာရီလောက်မှာစစ်ကောင်စီဘက်ကဖမ်းဆီးသွားခဲ့ပြီးနောက်တနေ့အကျော်ကြာမှာစစ်ကောင်စီဘက်ကအဲ့ဒီပုံမှန်တွေနဲ့တရားစွဲဆိုဖို့ပြင်ဆင်ခဲ့တာပါ။ဥပဘုံငယ်ကိုနိုင်ငံသားသုံးငွေလွှဲပြောင်းမှုတွေမှာကြီးကြပ်မှုအားနေခဲ့မှုလုပ်ငန်းဆိုင်ရာဆုံးဖြတ်ချက်တွေကြောင့်နိုင်ငံဘဏ္ဍာငွေကျပ်သန်းပေါင်းများစွာနစ်နာရတယ်ဆိုပြီးတော့စစ်ကောင်စီရဲ့အဂတိတိုက်ဖျက်ရေးကော်မရှင်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ချက်အရတော့2018ကနေ2021ခုနှစ်အတွင်းငွေလွှဲအကြိမ်3သိန်းနီးပါးအနက်ဗဟိုဘဏ်ကိုနိုင်ငံသားသုံးငွေလွှဲပြောင်းခွင့်ပြုချက်တောင်းခံမှုအကြိမ်400နီးပါးနဲ့ငွေကြေးမှုငွေရဲတပ်ဖွဲ့ကိုသတင်းပေးမှု6ကြိမ်ပဲရှိခဲ့လို့ကြီးကြပ်မှုအားနေပြီးတော့နိုင်ငံတော်ငွေကြက်100သန်းကျော်နှိမ့်နာမှုဖြစ်ပေါ်ခဲ့တယ်လို့ဆိုထားပါတယ်။ Open Society မြန်မာ OSM ငွေစင်းကိစ္စမှာလည်းငွေကြက်တန်း360ကျော်နိုင်ငံအခွန်ဆုံးရှုံးခဲ့ကြောင်းနဲ့ချင်းငွေရထားတဲ့ငွေတွေကိုလည်းအတိုးပိုရတဲ့ဘဏ်မှာမအပ်ပဲတူးတဲ့ဆုံးဖြတ်ချက်နဲ့စင်ကိုကဒီ SMBC ဘဏ်မှာအပ်ခဲ့လို့နိုင်ငံဘဏ္ဍာငွေ665သန်းနဲ့နာဆုံးရှုံးခဲ့တယ်လို့အဲ့ဒီထုတ်ပြန်ကြမှာဖော်ပြပါရတယ်။အဲ့ဒီအတွက်ဥပဘုံငွေဆောင်ရွက်ချက်တွေဟာအဂတိလိုက်စားမှုရှိတယ်လို့စစ်ကောင်စီဘက်ကဆွတ်ဆွဲပြီးတော့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဥပဘုံငွေဟာ NLD ပါတီစီးပွားရေးကော်မတီမှဗန်ပညာရှင်တဦးအနေနဲ့ပါဝင်ခဲ့ပြီးတော့2018ခုဇူလိုင်မှာဗဟိုဘဏ်ဒုဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ပြဿနာကိုဗဟိုအစိုးရအနေနဲ့အလင်းအမြန်ဝင်ရောက်ကင်တွဲဖြေရှင်းပေးဖို့မဏိပူရပြည်နယ်ကိုစားပြုအထက်လွတ်တော်အမတ်လီရှမ်ဘဆန္နာဂျဘကဒီဇင်ဘာလ14ရက်နေ့ဗုဒ္ဓဟူးနေ့တုန်းကအိန္ဒိယလွှတ်တော်မှာတင်သွင်းခဲ့တဲ့အကြောင်း NFL Free Press သတင်းမှာဖော်ပြထားပါတယ်။အိန္ဒိယမဏိပူဒေသနဲ့မြန်မာနိုင်ငံအကြားချမ်းစီယိုခရယာမှာနှစ်နိုင်ငံနယ်စပ်မှတ်တိုင်တွေနဲ့ပတ်သက်ပြီးအငြင်းပွားမှုဖြစ်နေတာလို့လွှတ်တော်အမတ်ဆန္နာဂျဘကပြောဆိုပါတယ်။ဒီကိစ္စကိုဗဟိုအစိုးရပြည်ထရေးဝန်ကြီးဌာနအမစ်ရှာအနေနဲ့လေလာဆောင်ဆန်းဖြေရှင်းပေးဖို့မဏိပူဝန်ကြီးချုပ်အန်ဘီရန်ဆင်းကတောင်းဆိုခဲ့ပေမဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိတဲ့တဦးသာအင်ဖာကိုလာရောက်ခဲ့တဲ့အတွက်အခုလိုလွှတ်တော်မှာတင်ပြတာဖြစ်ပါတယ်။နေဆက်ချန်စီယိုခတ်ရမှာနေဆက်မှတ်တိုင်တွေကိုမဏိပူပြည်နယ်ဘက်ကိုတိုးလာတဲ့အတွက်ဒေသခံတွေကချန်စီယိုခတ်တာကိုစန့်ကျင်တပိတ်မှောက်ကြတာဖြစ်တယ်လို့လည်းလွှတ်တော်အမတ်ဆန္နာဂျဘကပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။အဓိကပြဿနာတက်နေတဲ့နေရာတွေကတော့နေဆက်အမှတ်64ကနေ68အကြားဒါအပြင်အမှတ်85ကနေ89အကြားနဲ့အမှတ်88ကနေ95အကြားတို့ဖြစ်တယ်လို့ဆိုပါရယ်။ဗြိတိရှ်ကိုလိုနီခေတ်နောက်ပိုင်းနှစ်နိုင်ငံနေဆက်ပြဿနာဖြစ်ရှင်းမှုအတွက်သဘောတူညီချက်ကို1969ခုနှစ်ကတကြိမ်လက်မှတ်ထိုးခဲ့ပေမဲ့ဒီကနေ့အထိနေဆက်ပြဿနာကိုပိုင်တဲ့ပြဿနာကိုပြည်စည်းအောင်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေဂျာတာရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရုရှားဘက်ကအမြောင်းနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာဒီနေ့နှစ်ယောက်တေဆုံးသွားခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ရုရှားရဲ့ပြစ်ခတ်တိုက်ခိုက်မှုကခါဆန်မြို့ကဒေသအုပ်ချုပ်ရေးယုံကိုထိမှန်ခဲ့တယ်လို့ယူကရိန်းသမ္မတရုံးရဲ့ဒုတိယအကြီးအကဲက Telegram ကနေပြောပါတယ်။အချိန်ထဲမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကဒေါနက်စ်မြို့ကိုယူကရိန်းဘက်ကဘုံးကျဲတိုက်ခိုက်ခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းအကြီးအမားဆုံးတိုက်ခိုက်မှုတွေထဲကတစ်ချို့ဖြစ်တယ်လို့လည်းရုရှားဘက်ကခန့်ထားတဲ့မြို့တော်ပေါ် Alexey Kulavzin ကပြောပါတယ်။ရုရှားဘက်ကယူကရိန်းမှာဆက်လက်တိုက်ခိုက်နေတာတွေဟာနိုင်ငံတကာလူ့ခွင့်ရေးကိုကြီးကြီးမားမားချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Volkatakaga, Kulanga Lukwekau Sigu, Piobare. Ukraine and Gandasa Shedana, Ludanya Sanamu, Kuni Lu and Nebido, Rashabaga, Nauta Daikai Murega, Ludanya Sanamu Saya, Chinego, Pobido, Suzuwa, Pilana, Mido, Neasonqua, Tabiedurile, Po Mialana, and Elu Subare. The Chinemabe, American, Ukraine, Patria, Donjigago, Senegal, Pabo, Tipulida, Hayan Sara, Loya Pibido, Russia, the Yuan Pima de Pilana, and Subido, Russia and I will eat Tana, Pyogo Yaga, the Nenaurigo, Dine Piola Bare. Yeah.
Iran and I, nuclear season ago, Lila Sonzambo, Kula Damaga, Nangaga, Numu Agency, IAEA, ha. Lamet the Nangon in Nema, Iran and Ango Doyang Melo, Tawin Shidu, Riga, Botu Nema, Topo of Josubare, Iran and I, nuclear Toloya, Nea, Tonguma, Topo, China, Tajim Shide, Uranian, Shinne, the case and a better be, Iran Bega, Pishin, Pabo, IAEA, got down so near, Ne, a dot Javi Pibare, Iran and I, Pacha, Ya, IAEA, and Nibina, Chanjan, a quite away, ha. Tahiran Murogo, Tanengan, and Nema Tayama Pibi, Adiga accepted that Long John Baking Yesanya Kesago, Sunebo, Yuetarelu, IAE, Pioganya, Mutamiga, Bosuvare, Borune, Sovangara, Iran, Suya Tawan Shidu de Gale, Shotemurishin, Iran nuclear Petanago, Pishembo, Atue, IAE, Tawan Shidu to Layapo, Shidalo, Topo, Bosu Tabare, Natasha Shikune, Donald Trump, Tamara Donald Trump, Letama, Iran nuclear, the Bodun Yjepide,
နှစ်ထောင်ဆန်ကားသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးနောက်အခြေအနေတွေပုံမိုလျှောက်ထွေးလာခဲ့ပါတယ်။နှစ်ထောင်ဆန်ကားသဘောတူညီချက်မှာအီရန်အပေါ်ပိတ်ဆို့အရေးယူထားတာတွေကိုရုပ်သိမ်းပေးပြီးအပြန်အလှန်အပြင်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုလက်နက်အဖြစ်အသုံးမပြုနိုင်အောင်ထိန်းချုပ်ထားဖို့ဖြစ်ပါတယ်။မြောက်ကိုရီးယားကိုဒုံးကျည်ပြစ်လွတ်မှုနဲ ရဲ့ဒီနှစ်ထဲမှာစာရေးဒုံစံချိန်တင်ပြစ်လွတ်မှုနဲ့ခုနှစ်ချိန်မြောက်နျူကလ িয়ার ဆန်းသတ်ချက်လည်းပြုလုပ်အောင်မယ်ဆိုတဲ့မှန်းဆချက်တွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကတရုတ်ကိုတောင်းဆိုလိုက်တာပါတရုတ်ဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်နဲ့ကာလရှည်ကြာမဟာမိတ်နိုင်ငံဖြစ်တာကြောင့်လည်းသူ့ရဲ့ဩဇာကိုသုံးပြီးမြောက်ကိုရီးယားကိုဆန်းသတ်မှုတွေမလုပ်ဖို့တိုက်တွန်းနေတာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဌာနကတော့မြောက်ကိုရီးယားရဲ့နဲ့ပတ်သက်တဲ့ကိစ္စရပ်တွေပေါ်မှာသက်ဆိုင်ရာအဖွဲ့တွေအားလုံးတူးချင်းစိုးရိမ်မှုတွေကိုမျက်မျှတတခိုင်တွယ်ဖြေရှင်းကြဖို့ကိုဆိုထားပါတယ်ခင်ဗျာ
အိန္ဒိယလေတက်ကဂျာတာပရင်းနေနဲ့တောက်ကြနေတယ်မှာအိန္ဒိယအရှေ့ဘက်ခြမ်းဒေသအတွင်းစီးရဲလေးခြင်းမှာဖြစ်ပြီးဒါဟာပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကအငင်းပွားနေတဲ့နေဇက်ဒေသအတွင်းဖြစ်ပွားခဲ့တဲ့တရုတ်နဲ့ထိတွေ့မှုနဲ့မသက်ဆိုင်ဘူးလို့အိန္ဒိယလေတက် IAF ကထုတ်ပေါ်ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတရုတ်တပ်တွေဟာအိန္ဒိယပိုင်နယ်အတွင်းဝင်ရောက်လာတဲ့အတွက်အိန္ဒိယတပ်တွေကတားဆီးခဲ့ရတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပေါ်ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကပြောဆိုရမှာလဲတရုတ်ပိုင်နယ်မြေအတွင်းပုံမှန်ကင်းလက်နေတဲ့တပ်ဖွဲ့တွေကိုတားဆီးဖို့အိန္ဒိယတပ်တွေကတရားမဝင်ဝင်ရောက်လာတယ်လို့ပြောဆိုထားပါတယ်။အိန္ဒိယအရှေ့မြောက်ဒေသအရုဏာချက်ပရာတိဒေတာအတွင်းမှာရှိတဲ့တာဝန်ဒေတာမှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံနယ်စပ်အငင်းပွားနေတာနှစ်ပေါင်းအတော်ကြာပြီဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ15ရက်ကြာတာပရင်းနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာတာပရင်းနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီကနေ့မနက်အစောပိုင်းတုန်းကမန္တလေးမြို့အနီးမှာလှုပ်ခတ်သွားတဲ့ငလျင်ကြောင့်အမရပူရာအင်းဝါနဲ့သခိုင်းကရှေးဟောင်းစည်တီတို့ပျက်စီးသွားခဲ့ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ဒီကနေ့မနက်အစောပိုင်းတုန်းကမန္တလေးတိုင်းဒရဝူးမြို့အနီးမှာအင်းအား 5.1 ရစ်စတာစကေးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်သခိုင်းမင်းကွန်းအမရပူရနဲ့အင်းဝကရှေးဟောင်းဖျားစည်တီတို့ထိခိုက်ပျက်စီးခဲ့ပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့ဒီလိုမျိုးအင်းအားအသင့်အင့်ရှိတဲ့မြေငလင်တွေလှုပ်ခတ်ပြီးပြီဆိုရင်နောက်ဆက်တွဲမြေငလင်ငယ်လေးတွေဖြစ်ပေါ်လာနိုင်တာကြောင့်သတိထားကြဖို့ကိုအထူးသတိပေးထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့မန္တလေးကငလင်သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီကနေ့မနေ့ 3:26 မိနစ်မှာမန္တလေးတိုင်းတရုတ်မြို့အရှိဘက်၄မိုင်အကွာမှာအင်အားအသင့်အင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်ခတ်သွားခဲ့တာပါဒီလိုငလျင်လှုပ်ခတ်သွားခဲ့တဲ့အချိန်ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးက VO ကိုအခုလိုပြောပါတယ
်3 night မှာလှုပ်ရှားသွားတဲ့ငလျင်ဟာဆဲအင်အားအနေနဲ့ဆိုလို့ရှိရင် 5.2 အင်အားအနေနဲ့ရှိရဲအဲဒီဘဟုဆက်နဲ့ကလည်းတင်းနေပေါ့နော်ဒီလူများတတိယဥညာမျိုးရှိပြီးတော့ဒီနေ့မနေ့လှုပ်ရှားခဲ့တဲ့ငလျင်မှာဒီဘဟုချက်ဒီတဝိုက်ဒေတာတွေမှာဒီချေဟောင်းဖြစ်ရပြီးအဆင်ပြေပထောလီမှာ ော့ကြားသိရပါတယ
်အဓိကရှင်းဟောင်းစေတီပထိုးတွေထိခိုက်ပျက်စီးခဲ့တဲ့နေရာတွေကတော့စကိုင်းမင်းကွန်းအမရပူရနဲ့အင်းဝစတဲ့ဒေသတွေမှာပါစကိုင်းတိုင်းမင်းကွန်းကမြသိမ့်နံစေတီစိန်ဘူးနဲ့ငက်မြနာမြေခခဲ့တယ်လို့မင်းကွန်းမှာထင်ရှားတဲ့ချင်းသေးရုပ်ကြီးရဲ့လက်မောင်းပြုတ်ချခဲ့ပါတယ်မန္တလေးမြို့ခန္တော်တိုင်မဏိရတနာဘုန်းကြီးကျောင်းမှာရှိတဲ့ဗရမ ्या စေတီမန္တလေးတိုင်အမရပူရမြို့နယ်တောင်လေးလုံးကျောင်းဖရာစေတီတချို့စိန်ဘူးမြေခခဲ့ပြီးကျောင်းမြတ်နေချက်တွေပျက်စီးခဲ့ပါတယ်အင်းဝမြို့ကထိခိုက်ပျက်စီးမှုအခြေအနေကိုကိုယ်တိုင်သွားရောက်ကြည့်မြင်ခဲ့တဲ့သုတေသီစာရေးဆရာဘိုရှိတ်ရတနာပူရကအခုလိုပြောပြပါတယ
်ဒီကထင်ရှားတဲ့ကောင်းနဲ့ပြောမှဆိုရင်မင်းတို့အောင်ကျောင်းကလိုင်းမုတ်တန်းလေးတခုပြုတ်ကြရပေါ့နောင်တဲ့ရနာစီဖရာကဒီဒီအဲ့ဒီကသူ့ပြီးကအပ်သွားတယ်ပေါ့အဲနောက်ပြီးကျတော့ဗောကျန်းဖရာကလည်းကဒီဒီနဲ့သူ့မှာပြတ်သက်ပါတဲ့ဒီကကျတော့တောင်းပင်ပြုတ်ကျသွားတယ်ပေါ့နော်အဲဒီဒီတစုကတော့ဖီးရနေပြီးတော့ပြတ်ကျသွားတယ်ပေါ့ဒါပေမဲ့သူကညာတော့တားကြည့်တဲ့ဒီဒီကြီးတော့မဟုတ်ဘူးလမ်းတွင်းထဲကမောင်ရနာဖရာကဖောင်းရင်မှာအပ်သွားတာပေါ့ဟိုတော့ပိနေတိုင်းနဲ့ခိုင်းနေလို့ဒါပိနေတိုင်းမှာသူကပြတ်ကျသွားမယ်သဘောရှိတယ်ပေါ့နောက်တစ်ခုကတော့ကျွန်တော်တစ္ဆာတိုင်ဖျားအဲတစ္ဆာတိုင်ဖျားကတော့ကျွန်တော်တို့ဒီလုံးပတ်အပ်သွားတာပေါ့အဲ့လောက်ပါပဲဒါနဲ့ကျွန်တော်တို့စူးစူးရရပြည့်စည်တာကြီးကတော့သိရှိပါအောင
်ငရင်ကြောင့်စိုးစိုးဝါးဝါးမထိကိုက်ပေမဲ့ပုံမူပြီးပြည့်စည်မသွားရအောင်အချိန်မီပြုပြင်ဖို့လိုအကြောင်းလဲအခုလိုဆက်ပြောပါတယ
်ချို့ရလေးဒီပြည်ကတဲ့ဟာလေးကိုချင်းမီပြန်ပြီးတော့ပြည့်စည်ချင်းချင်းမီနေနေလောက်သွားရတော့ကောင်းတာပေါ့ဟောဘာဖြစ်လို့လဲဆိုတော့ဒီတန်နေကြမလို့မပြင်ငယ်ဘူးဆိုရင်မိုးလာတဲ့ခါမှာကြီးကြီးကလေးပြုပြင်ပြီးတော့ပြည့်စည်မှုတွေအဲ့ဒီကဖြစ်သွားနိုင်တယ်နိငါလေးလို့ဒီလုံးမအပ်နေမှာပေါ့ဗျာအဲ့နေတော့မိုးရလိုက်တော့အဲ့အဲ့တဲ့ကိုရေအဝဝနဲ့ဝန်ကအဲ့ဒီရေပြူသွားတယ်အဲဒါကြမလို့ဒီပြည့်ပြည့်ထည့်ထည့်မှုတွေကတော့ကျွန်တော်တို့အစောတနေဆောင်ရွက်ဖို့ကတော့ကောင်းပါတယ
်ဒီကနေ့မနေ့လှုပ်ခတ်သွားခဲ့တဲ့ငရင်ဟာစကိုင်းပြည့်ရွေကြောပေါ်မှာဖြစ်သွားခဲ့တာပါအခုလိုအင်အားအတင်းအတင်းနဲ့ငလျင်ဗဟိုချက်အနက်တိန်နဲ့ငရင်လှုပ်ခတ်ပြီးချိန်မှာနောက်ဆက်တွဲငရင်ငယ်တွေဆက်လှုပ်ခတ်နိုင်ကြောင်းမိုးစလဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးကသတိပေးထားပါတယ
်ဒီပထမဦးဆုံးလှုပ်တဲ့ပေါ့နော်ငလျင်ကအင်အားအနေနဲ့တော့တင်လဲများမယ်ဗဟိုချက်နဲ့ကလည်းတိန်နေဆိုလို့ရှိရင်တော့အဲ့ဒီဒေတာအနီးတစ်ဝိုက်မှာနေထိုင်နေပြည်သူတွေနဲ့ကတော့ငလျင်ပေါ့နော်သူ့ရဲ့နောက်ဆက်တွဲဖြစ်နိုင်ခြေအလားအလာဆိုလို့ရှိရင်တော့ငလျင်ငယ်လေးလာနိုင်တဲ့အလားအလာရှိတယ်နော်ဖြစ်နိုင်ရဲ့ဆိုတဲ့ဟာမျိုးအတွေ့ပြီးတော့ကြိုတင်ပြင်ဆင်ထားတဲ့အဟာမျိုးလေးစာထားမှုရန်လိုအပ်ပါတယ
်စကိုင်းပြည့်ရွေကျော်မှာမကြခဏငရင်လောက်ခတ်လေးရှိပြီး1930ခုဘကိုးငရင်လိုငရင်ကြီးပြန်လည်လှုပ်ရှားနိုင်တဲ့အခြေအနေရှိနိုင်ကြောင်းလဲမိုးစလဌာနကခန့်မှန်းထားသလိုဒီအတွက်လည်းပညာပေးအစီအစဉ်တွေဆောင်ရွက်နေတာရှိပါတယ်2016ခုနှစ်ဩဂုတ်လ24ရက်နေ့မန္တလေးတိုင်း6မြို့အနီးဗဟိုပြုပြီးလောက်ခတ်ခဲ့တဲ့ငရင်ကြောင့်ပကံညောင်ဒေတာမှာရှေးဟောင်းစီဒီပထိုး425စုထိခိုက်ပျက်စီးခဲ့ရပါတယ်ဒီမြင်ကလေးကတော့အင်အားရစ်တာစကေး 6.8 ရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့မနေ့အစောပိုင်းတုန်းကမန္တလေးမြို့အနီးမှာလောက်ခတ်သွားတဲ့ငလျင်တန်းကြောင့်အမရပူရအင်းဝါနဲ့စကိုင်းကရှေးဟောင်းစီဒီပထိုးတချို့ပျက်စီးသွားတဲ့အကြောင်းသတင်းကိုစုံဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီစစ်ကောင်စီတပ်နဲ့တိုက်ခိုက်မှုအပြင်းထန်တွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းနဲ့ရှမ်းတောင်ပိုင်းဘက်ကစစ်ပြေးဒုက္ခတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းသတင်းတွေကိုဇက်တိုက်တင်ပြပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းဘက်ကသတင်းကိုတင်ပြမှာပါ။ပြည်ရတဲ့ရပိုင်းနေထဲမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာတော့စစ်ပြေးဒုက္ခတွေက1,900ကျော်ရှိပါတယ်။အဲ့ဒီထဲကထပ်ဝက်လောက်က18နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကမေးမြန်းထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်းကပြောပြပေးမှာပါရှင်
။အခုလဒီဇင်ဘာ9ရက်ကနေ23ရက်အထိတပတ်ကြာဖြစ်ပွားခဲ့တဲ့တောင်းလက်နက်ကိုင်အဖွဲ့ TNLA နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ကြေးရွာ5ခုကဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီထဲက1,386ယောက်ဟာနန်းဆန်မြို့နယ်ဇယန်းကြီးကျောင်းမှာခိုးလုံနေရပြီးမန်လုံဖုံးကြီးကျောင်းနဲ့မန်းဖက်ရွာနှစ်ခုပေါင်းမှာတော့လူဦးရေ450နီးပါးခိုးလုံနေရပါတယ်။စစ်ရှောင်ထောက်ဝက်လောက်ကတပ်ငယ်ပိုင်းနေနဲ့ကလေးတွေဖြစ်တယ်လို့ဇယန်းကြီးကျောင်းကဆရာတော်ဦးပညောဘာသာကပြောပါတယ
်။ဆောင်းတွေဆိုတဲ့အခါကျတော့အချို့ကျတော့ဘာမှမယူမလာအောင်ဆိုတော့လေကလေးတွေလည်းများတယ်လူကြီးလက်ရှိရဦးတွေလည်းများတဲ့အခါကျတော့အဝတ်ထည်တွေတော့သူတို့လိုအပ်နေကြတယ်ကလေးဆက်ရှင်နေအောင်650ရှိတယ်။လူရေသားများတဲ့ခါကျတော့ရေအခက်ခဲရှိလာတော့ပေါ့နော်။တန်ရှင်ရေတကူရေတစားရတဲ့တန်ရှင်ရေတွေကျောင်းမှာရှိတဲ့ရေကြတော့စားဖို့ချက်ပြုတ်ဖို့တုံးဖို့ရေရဲ့အိနာရေရဲ့မျက်နှာတိတ်ဖို့ရေရဲ့ဒီလောက်ပဲထားပေးတာကျန်တဲ့ချိုးရေတို့ဘာလို့ကျတော့သူတို့ကိုနှိမ့်ချရတယ် မျိုးတွေအိမ်တွေမှာတော့ချူခဲနေတချို့ဆိုလည်းချောင်းမှာတော့ချူကြတော့ပေါ့အဲ့ဒါသိရှိရတဲ့ပေါ့နော
်စာရေးတောက်ရေးကတော့အဝေးကလာလူထားတဲ့ပစ္စည်းတွေနဲ့တပတ်လောက်လုံလောက်နိုင်တယ်လို့ဆရာတော်ကပြောပါတယ်လောလောဆယ်မှာတော့အစားအသောက်တွေကူညီပေးသူတွေရှိပေမဲ့လည်းကလေးငယ်တွေအတွက်နုံးမုံအာဟာရမုံနဲ့အဝေးအစားတွေအတွက်တော့လိုအပ်နေတဲ့အကြောင်းတောင်မျိုးသမီးအဖွဲ့ TWO ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ
်။ဆောင်းနေရေးစိန်တော့ဒီရက်နေနေလောက်စိန်တော့စင်ပြေဆိုပြီးနေလေရေးရှိတဲ့ကတော့အခက်အခဲကြီးနေတဲ့လူလုံးလုံးစေတာပြန်တော့ဖို့ကလည်းမပေချာသေးဘူးဖြစ်လို့ဆိုတော့တိုက်ပွဲရပြင်းထန်တဲ့ area ဖြစ်တဲ့ကြောင့်မလို့ဒီနေမြေချင်းမှုပုံစံမျိုးတွေပြင်မိုင်းစားဒီအချင်းရှိမှလည်းဆိုရင်ရတဲ့ကြောင့်မလို့အမျိုးခက်ခဲရေးစီအတွက်တော့ခက်ခဲတင်ခုံမှုတော့ရှိနေ
မြန်မာစစ်တပ်ကပြီးခဲ့တဲ့ရက်ပိုင်းထဲမှာရဟရင်၅စီးအသုံးပြုခဲ့ပြီးတပ်သားပို့ဆောင်တာဝေဟင်ကနေပြစ်ခတ်တာတွေလှုပ်ဆောင်ခဲ့တဲ့အတွက်အရဲသားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့တောင်အရဲဖက်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။နေ90နီးပါးထိခိုက်ခဲ့ရပြီးတချို့အိမ်တွေကတော့အလုံးနီးပါးမီးလောင်ပြာကျသွားခဲ့တာပါ။ကျေးရွာတွေထဲမှာလည်းမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်စစ်ရှောင်းတွေအလုံးနေရပြန်ဖို့မဖြစ်နိုင်သေးပါဘူး။ဆရာတော်ဦးပညောပါတာကအခုလိုပြောပါတယ
်ရင်းမြုပ်မိုင်းကိစ္စတွေရပြီးတော့မခွဲတဲ့လက်နက်ဘုံတွေရရှိမှာဆိုလို့လေအဲ့ဒါတွေမရှင်းနေသေးတော့အဲဒီစစ်ဆောင်တွေကိုပြန်မလွတ်ရေးတူးလေအဲ့ဒါတွေအဲ့ဒီအရာတွေအကုန်လုံးရှင်းပြီးခါမှပြေးကြပြီးမြေပြင်တည်းပြေးကြပြီးခါမှဦးဇေလို့ပြန်မလွတ်ပြေးမှာပါလောလောဆယ်တို့တဲ့အတူတူရရှိသေးတော့
human ကုန်းတာမန်လုံးတာလက်ဒီကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကအင်အား130ကျော်နဲ့ရုတ်ချီးဝင်ရောက်တိုက်ခိုက်ခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်။နှစ်ဖက်တပ်တွေထဲမှာတေဆုံးမှုတွေလည်းရှိတယ်လို့ပြောပါတယ်။ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာလည်းမြန်မာစစ်တပ်ကလေရင်နဲ့ဘုံးလာကျဲခဲ့တယ်လို့ဒေသခံတချို့ကပြောပေမဲ့ဒါကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ။
ဒါကတော့တအောင် TLL နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နမ်ဆန်မြို့နယ်တွေကစစ်ပြေဒုက္ခသည်တွေလည်းကလေးငယ်အများစုတိမ်းရှောင်နေရတဲ့အခြေအနေတွေကိုငင်းရမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းတောင်ပိုင်းဘက်မှာလည်းစစ်ပြေဒုက္ခသည်တွေတောတောင်နေတဲ့တိမ်းရှောင်နေရတဲ့အခြေအနေတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်နဲ့ဖဲခုံမြို့နယ်တွေမှာရှိတဲ့ထောင်ကနန်းလောက်ရှိတဲ့စစ်ပြေဒုက္ခသည်တွေဟာတောတောင်နေတဲ့မှာခိုးလုံနေထိုင်နေကြရပါတယ်။ရာသီဥတုကတော်တော်လေးကိုအေးနေတာကြောင့်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင်
။မိုးပြင်းမြုပ်နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစစ်ရေးတင်းမာနေစေဖြစ်ပြီးမိုးပြင်းမြုပ်အစောစစ်တော်ရရောက်ခွဲ့ပမာစစ်တပ်ဘက်ကတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။အိနာတဝိုက်ကလက်နက်ကြီးလက်နက်ငယ်တန်းတွေလည်းမကြမကြကြားနေရတယ်လို့ဆိုပါတယ်။စစ်ပြေးဒုက္ခသည်တွေဟာမိုးပြဲမြို့နယ်ထဲမှာတိမ်းရှောင်နေသူတွေရှိသလိုတောတောင်တွေထဲခိုးလုံနေရသူတွေလည်းတော်တော်များများကိုရှိနေပါတယ်။ဆောင်းရသည်ဝင်လာတာနဲ့အများတောတောင်ထဲမှာအအေးတန်ကြောင်အကူအညီတွေပိုလိုအပ်လာတယ်လို့လည်းစစ်ပြေးရှောင်တို့ကပြောပါတယ်
။ပေါင်းပြောပေါများပါပဲရှိတယ်ရှိတယ်တချို့ကတော်တော်မြို့ထဲမှာမရှိဘူး။ဒီမှာလည်းပေါင်းပါတစ်ခဲမင်းရဲ့တော့ရတော့ခိုးခါကျတော့ပါအေးရဲ့အဲပေါင်းပါခါကျတော့အများအားဖြင့်အနည်းဖယ်လို့အဲ့ဒီတောင်လို့မနောက်ကြတော့ကလေးငယ်လေးများနေတာသူ့ဆောင်ဖက်မှာဆက်နေရအခုကတောင်းရတည်သူအဲ့ဒီနာပြီးကြောက်ဆိုတာများနေတယ
်အလားတူဖဲခုံမြို့နယ်အရှိချမ်းကစစ်ပြေးဒုက္ခတွေလည်းကျေးရွာတချို့ကအခုချိန်ထိနေရမပြတ်နိုင်ကြသေးပါဘူး
ရတဲ့နာဆိုင်ထဲထားတဲ့နေနေရှိတာနဲ့တချို့ကရောဘာကိုပြန်ရည်တာတချို့ကရောမပြန်ရည်တာလည်းဖြစ်သေးတယ်မပြန်ရည်တဲ့ဆိုတော့ပုံပုံတော့ဖြစ်သေးတယ်ပြန်ရည်တာပုံတော့လည်းဖြစ်သေးတယ်ရှင်ချင်းတော်တို့ဖက်လက်ထုံတို့ကဖူးတို့ဖက်မရှိတဲ့ညာကွန်တာတို့ဖက်ပေါ့
ရာသီဥတုအပြောင်းလဲကြောင်းကလေးတငယ်အပါဝင်တော်တော်များများကျန်းမာရေးထိခိုက်လာနေကြတယ်လို့ဒေသခံကဆိုပါတယ
်ခုနေနဲ့ဒီဒီချောင်ရတာတစ်ခါမိုးမကောင်းတာတစ်ခါစနေတယ်လေကုံဆိုင်ရတယ်လည်းတော့ကုံမကောင်းကောင်းမပေါ့ဘူးပြောရတယ်ဆိုမှဒံကြရသားတောင်းနေလေခက်ခဲတဲ့အထူးတစ်ခါကြမ်းမရင်းဆိုလေအဲ့ဒီချက်မိုင်းနဲ့ဖြေးသွားဝင်ရတာလည်းခက်ခဲတာလားကြောင်းဒီနောက်ဒီချောင်နဲ့ခက်ခဲတာအဲ့ဒါကြောင့်လည်းလည်းမျိုးမျိုးဒုက္ခရမြင်တယ်လေဒီချောင်ကြီးကတချို့ကဝန်ချောင်းဝန်ပြဲနဲ့ချိတယ်ငယ်ချတော့တွေ့မျိုးလည်းရှိတယ်လေအခုနာသီဆောင်ဆုဖြစ်နေအောင်လိုက်ပြလိုက်နေဖြစ်တယ်လေတော့တောင်းမှနေရရင်လည်းမျိုးလည်းရှိ စီဝဲရနဲ့ခဲခဲနေတယ်ပေါ့
စီရီအစီအနေတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာကိုပြေးရှောင်လိုက်ဒေသတည်ငြိမ်ရင်နေရပြန်လိုက်နဲ့အလုပ်ကိုင်းတွေလည်းဖြောင်ဖြောင်တက်တက်မလုပ်နိုင်ကြပါဘူးအချိန်ကြာလာတာနဲ့အမျှစားရည်တောင်ရည်တွေကျန်းမာရေးတွေစသဖြင့်အခက်အခဲမျိုးစုံကြုံတွေ့လာကြရသလိုပြည်တွင်းပြည်ပအကူအညီမျိုးတွေလည်းမရရှိပဲဖြစ်နေကြပါတယ်မြန်မာနိုင်ငံတွင်းစစ်ပြေးဒုက္ခသည်တွေအပါအဝင်ပြည်တွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအပါအဝင်နိုင်ငံတကာကကြိုးပမ်းနေပေမဲ့လည်းအခုချိန်ထိထိထိရောက်ရောက်မဆောင်ရွက်နိုင်သေးပါဘူးကုလဌာနအဖွဲ့အစည်းတချို့ကကုညီရာတွေရှိပေမဲ့လည်းတကယ်ဒုက္ခတွေ့နေတဲ့သူတွေစီရောက်ရှိနိုင်လောက်တဲ့အခြေအနေမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကဆစ်ပြေးဒုက္ခသည်တွေတောတောင်နေတဲ့ခိုလုံနေရပြီးတော့ရာသီဥတုအေးအေးတန်ဆိုးဆိုးဝါးဝါးခံရတဲ့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းသတင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီကနေဥဆောင်ပြီးတော့ကျင်းပနေတဲ့ဒီကနေ့ကြားရောက်တဲ့ရခိုင်ပြည်နယ်နေ့အပေါ်မှာအမြင်သဘောထားတွေကိုတင်ပြပေးချင်ပါတယ်။စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်ဖွဲ့တို့ကြားနှုတ်အားဖြင့်အပြစ်ရထားတဲ့အခြေအနေမှာပဲဒီကနေ့ဒီဇင်ဘာလ15ရက်နေ့ရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ပါတယ်။အခုလိုမျိုးစစ်ကောင်စီကကျင်းပတဲ့ရခိုင်ပြည်နယ်နေ့ဆိုတာကရခိုင်နေအတွက်တော့အနှစ်သာရတစုံတရာမရှိပါဘူးလို့ရခိုင်နိုင်ငံရေးသမားတွေကြားယူဆတာတွေရှိပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင်။
ဒီကနေ့ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့48ကြိမ်မြောက်ရခိုင်ပြည်နယ်နေ့ကိုပျော်ပွဲရှင်ပွဲတွေအဖြစ်ရခိုင်ပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီကဦးဆောင်ကျင်းပပါတယ်စစ်ကောင်စီကျင်းပတဲ့ရခိုင်ပြည်နယ်နေ့မှာစစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ဌာနဆိုင်ရာတွေလောက်သာအလေးထားပါဝင်ကြတယ်လို့ရခိုင်အရေးလေးလာတုံးသက်သူဦးဖေတန်းကပြောပါတယ
်မြို့နယ်တိုင်းမှာဒီလိုလုပ်ပါတယ်လုပ်တယ်ဆိုရင်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့ပထမဆုံးဒီကူကတကယ်ခံစားမိပြီးတော့နော်နိုင်ငံရေးရခံစားမိပြီးတော့တကယ်ကြရပါအောင်ပူပေါင်းတာကိုပဲအောင်မြင်တယ်လို့ပြောလို့ရမှာပေါ့အခုကတော့ဒီလိုပြောတော့ဖြစ်တာပေါ့အဲဌာနဆိုင်ရာတွေရှိမယ်ဒီလိုတက်မြေသားတွေရှိမယ်ပြီးတော့ဒီဆိုင်မျိုးပါတီဝင်တွေရှိမယ်အဲအဲ့လိုပြီးတော့ဒီလိုဘက်ကပေါ့နော်စုတွေပေးပြီးတော့ကြောက်စားတဲ့လူတွေရှိမယ်အဲအဲ့ဒီအဆိုင်ဝိုင်းတွေရှိမှာပေါ့ဒီလိုကတော့မြို့တိုင်းမှာအနေနဲ့အများစုကြီးရှိကြပါတယ်အစ်စ်တင်မှာကြတော့မြို့တော်ဆိုတဲ့အခါမှာဒီလိုပူပြီးတော့ပွဲကိုစီအောင်လုပ်တာပေါ့နော်အမှုပြုရှင်တွေကဖိတ်ပြီးတော့အခြားပြောဝဲရှင်မွေးတွေကပါဝင်ပြီးတော့ဒီလိုလုပ်ပါတယ်ဆိုတော့ဒါကတော့ပွဲဖြစ်တယ်ပွဲအဖြစ်တော့ဖြစ်တယ်ဒါမဲ့တကယ်နော်ဒီသူတွေတာမန်ပြည်သူတွေပေါ့နော်အဲ့ဒီတွေကတော့မပါဝင်ရဘူးဒီလိုနဲ့ဆွေးနွေးပတ်သက်တဲ့လူတွေပဲကြောက်ပြီးတော့ပွဲတစ်ခုအဖြစ်လုပ်လိုက်တာတော့မတွေ့ပါဘူးခင်ဗျဟုတ်ကဲ့
ဒါအပြင်ရခိုင်ပြည်နယ်နေ့ဟာရခိုင်ပြည်သူတွေအတွက်နိုင်ငံရေးအရာအနှစ်သာရတစုံတရာမရှိသလိုရခိုင်တပ်ဖွဲ့အေအေပေါ်လာပြီးနောက်ပိုင်းမှာရခိုင်ပြည်နယ်နေ့ကိုရခိုင်ပြည်သူတွေအလေးထားတာမရှိတော့ဘူးလို့လည်းဦးဖေတန်းကပြောပါတယ
်ဒီပြည်နယ်နေ့ကိုအရင်တုန်းကကြည့်ခဲ့တာပေါင်းခဲ့တာကပျော်ဝေးရှင်ဝေးတပွဲလောက်ဖြစ်တယ်ရလေရောက်ပြီးမှနောက်ပိုင်းမှာရောက်ပြီးတဲ့နောက်ပိုင်းမှာအာဒါအနှစ်သာရကိုဆန်းစစ်လာတဲ့အဲဒီလိုရှိလာတယ်နိုင်ငံရေးအားဖြင့်ဆန်းစစ်လာကြတယ်အဲဒီအချိန်မှာတော့ဒါကကျွန်တော်တို့လူရှင်နဲ့ဒီပိုင်းရှိခွင့်ကိုပြတ်သန်းခွင့်ကိုဒီမှာကိုပါတိခွင့်ရှိတဲ့အနှစ်သာရတွေဘာမှမရှိတဲ့နော်လေနဲ့ပြေးတဲ့အခွင့်အရေးပေါ့အဲအဲ့လိုမျိုးဒီတွေကမြင်လာတဲ့အတွက်အရင်တုန်းကဆိုတော့ပြေးပြီးတော့စိတ်ဝင်စားတာမရှိရတော့ဘူးတွားရောက်ပြီးတော့ဟိုဒါအပြောတော်တဲ့တုန်းကသိရှိတဲ့ဘူး
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာနေထိုင်တဲ့ရခိုင်ဒေသခံတူဖြစ်တဲ့မခင်ဖုံးသူစော်ကလည်းစစ်ကောင်စီကကျင်းပပေးတဲ့ရခိုင်ပြည်နယ်နေ့ကိုအတိအမှတ်မပြုနိုင်ဘူးလို့ပြောပါတယ်
ဟုတ်ကဲ့ဒီအခုလက်ရှိအချိန်မှာရခိုင်ရှင်နဲ့ကြတော့ဒီစစ်ကောင်စီကကျင်းပတဲ့အပွဲဖြစ်လို့လည်းမပါတဲ့အပိုင်းလေးတပိုင်းရှိရပေါ့နော်။နောက်ထပ်ကကြတော့ရခိုင်ပြည်နယ်ကကိုယ့်တက်ဘာမှထူရှားမှုလည်းမရှိဘူးနော်အမျိုးအတိအမှတ်လည်းမပြုဘူးပေါ့နော်အဲ့လိုမျိုးအဲ့ဒါကြောင့်ပါဝင်မပါဝင်ဖြစ်တာပေါ့ဟုတ်ကဲ့
ရခိုင်ပြည်သူတွေအတိမတ်ပြုပါဝင်တာနှဲပါတယ်ဆိုပေမဲ့လည်းစစ်ကောင်စီကတော့ဒီကနေ့ကြာရောက်တဲ့ရခိုင်ပြည်နယ်နေ့မှာစင်တင်တေးဂီတာတွေအပါအဝင်ပြည်နယ်ဂုံတူးဆောင်လူမှုထုံးချုံစုတွေပေးအပ်တာတွေပျော်ပွဲရှင်ပွဲတွေကိုငွေကြေးအကုန်ကျခံကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်နေ့ဆိုတာဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းအဆင့်ရှိတဲ့ရခိုင်တိုင်းဒေသကြီးကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလအစိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်31အရရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်သတ်မှတ်ပေးခဲ့တာကိုအထိမ့်မဲ့ပြုလာတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်နေ့အပေါ်မှာအမြင်သဘောထားတွေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပေလျာကပဲဖြစ်ဖြစ် UA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2022ခုနှစ်ဒီဇင်ဘာလ15ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line Meter 31 kHz 9383ည Line Meter 32 kHz 9383ည Line Meter 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ကျမ်းမာရေးခန္ဓာတိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးကြပါမယ်။နှွေဦးတော်လိုင်းရဲ့အကြောင်းနောက် GSCN လူမျိုးပေါင်းစုံတပိတ်ကော်မတီကနေထုတ်ဝေထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝေးအောင်နဲ့အတူတင်ပြထားတာရှုစားနားဆင်ပါရှင်။
အာနာသိမ့်ပြီးဆယ်ရဲ့အကြံမှာလူမျိုးစု29စုကလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ General Site Committee of Nationalities GSCN ကိုဖွဲ့စည်းလိုက်ပါတယ်။ဆလားရဲ့ကြတော့အဖွဲ့ဝင်လူမျိုး2မျိုးထပ်တို့လာလို့လူမျိုးစု32စုပါဝင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဒါကြောင့်မို့တမိုင်းတွင်မဲ့လူမျိုးပေါင်းစုံဒေါ်လာရေးပေါ်ထွက်လာပြီလို့မြင်ကြပါတယ်။သူပေါင်းကောင်းဆောင်မှုညီမျှမှုတရားမျှတမှုအပြန်အလှန်လေးစားမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့မူတွေကိုအခြေခံပြီးအာဏာရှင်စနစ်ပြတ်သုံးရေး2008ခြေဥ်ပြတ်သုံးရေး Federal Democracy ပေါ်ပေါက်ရေးမတရားဖန်ဆီးထားသူတွေကိုအများဆုံးလွတ်ပေးရေးစတဲ့ရည်ရွယ်ချက်တွေရှိလာပါတယ်။လွန်ခဲ့တဲ့ February 22ရက်နေ့ထုတ်66မျက်နှာ GSCN အစည်းအဝေးခန်းစာကိုကြည့်ရင်နွေဦးတော်လှန်ရေးဟာလူမျိုးပေါင်းစုံတော်လှန်ရေးအဖြစ်ဆက်လက်ကြီးကျက်နေတာထင်ရှားပါတယ်။ခေတ်ဆက်ဆက်ကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမအောင်မြင်မှုနဲ့2021စစ်အာဏာသိမ်းမှုဟာလူမျိုးပေါင်းစုံတော်လှန်ရေးကိုအားပြစ်လောင်းတယ်လို့ဖြစ်နေပါတယ်။အခုတော့လူမျိုးစုံအလွှာစုံပါဝင်နေတဲ့တော်လှန်ရေးအရှိန်အဟုန်ကိုကောင်းမွန်စွာဦးဆောင်နိုင်ဖို့အလွန်အရေးကြီးပါတယ်တဲ့။
စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တော်လှန်မှုမျိုးစုံပေါ်ထွက်လာပြီးတိုင်းရင်းသားပေါင်းစုံလက်တွဲနိုင်တာဟာမြမသမိုင်းမှာအံ့အားသင့်ပွဲဖြစ်နေတယ်လို့ဆိုပါတယ်။ဆရာနာရှင်စနစ်ပျက်စီးလို့ပေါ်ထွက်လာမဲ့အခြေအနေဟာတိုင်းပြည်ရေရှည်တိုးတက်ဖွံ့ဖြိုးရေးအတွက်အသင့်တော်ဆုံးဖြစ်နိုင်ပါတယ်။ဆရာနာရှင်စနစ်ရဲ့ဗဟုချုပ်ကန်မှုဒလေးအောက်မှာနှစ်ပေါင်းများစွာနေလာခဲ့ရပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီရဲ့ဗဟုချုပ်ကံမှုအောက်မှာဆက်လက်နေထိုင်ခဲ့ရတဲ့အတွေ့အကြုံကိုလည်းတိုင်းသားတွေလက်မခံတော့ပါဘူး။ဒါကြောင့်တပါတီလွှမ်းမိုးမှုဒါမှမဟုတ်တူဦးတယောက်အပေါ်အလွန်အမင်းအားကိုးတဲ့အလေးထားကိုဆက်လက်ကျင့်သုံးလို့မရတော့ဘူးလို့ GSCN အစည်းအဝေးခန်းစာမှာပြက်ပြက်သားသားသုံးသပ်ထားပါတယ်။
အာဏာရှင်စနစ်ဆိုရင်ဘယ်စနစ်ကိုမှလက်မခံနိုင်ဘူးလို့ဆိုပါတယ်။တဦးချင်းတော့မဟုတ်သူတလူငါတမင်းခေါင်းဆောင်ဒါမျိုးကိုလက်မခံမဲဟန်ချက်ညီညီနဲ့စူပေါင်းခေါင်းဆောင်ဒါမျိုးကိုသာလက်ခံမဲလို့ဆိုပါတယ်။ဒါလို့စူပေါင်းခေါင်းဆောင်မှုကိုအကောင်အထည်ဖော်ဖို့အတွက် NUG အမျိုးသားညီညီရေးအစိုးရပေါ်ပေါက်လာရတာဖြစ်ပါတယ်တဲ့။ NLD ခေတ်ကရေပန်းစားခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ကွယ်မှုဟာစုံလင်ခွဲပြတဲ့နိုင်ငံရေးအင်အားစုတွေထဲမှာတုံးလို့မရတော့ဘူးလို့ဆိုပါတယ်စစ်အာဏာသိမ်းပြီးတနည်းအတွင်းမှာစစ်ကောင်စီတပ်ကနေနှွေဦးတော်လှန်ရေးဘက်ကိုပါဝင်လာတဲ့စစ်တီဥယျာဉ်များပြားလာတာတွေ့ရပေမဲ့စစ်ကောင်စီပြိုခွဲဖို့နဲ့တိုက်ပွဲတွေအလိုအလျောက်ချုပ်ငိမ့်သွားဖို့ကတော့ဖြစ်နိုင်ချေနည်းပါးနေသေးတယ်လို့ဆိုပါတယ
်နှွေဦးတော်လှန်ရေးစခြင်းကနေခဏအချိန်ထိပြည်သူထောက်ခံမှုရတာဟာအံ့အားသင့်စရာဖြစ်နေပါတယ်။ဒါပေမဲ့ပြည်သူလူထုစိတ်ဓာတ်တက်ကြွအောင်အမြဲတမ်းလုပ်နေမယ်ဆိုရင်မရည်ရွယ်တဲ့အကျိုးဆက်တွေထွက်ပေါ်လာနိုင်ပါတယ်။ဥပမာရလတ်မသေးကြသေးတဲ့ကြွေးကြော်မှုတွေနဲ့အတုအယောင်မျှော်လင့်ချက်တွေဟာအနှုတ်လက္ခဏာတွေဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်ရက်ပိုင်းလာပိုင်းအတွင်းတော်လှန်ရေးအခြေအနေထူးခြားတော့မယ်တော်လှန်ရေးအောင်မြင်တော့မယ် မျိုးသိန်းတိုက်ပွဲတွေဆင်နွှဲတော့မယ်စတဲ့ရေးသားပြောဆိုချက်တွေဟာ NUG အစိုးရကိုအယုံအကြည်နှဲပါလာအောင်လုပ်သလိုဖြစ်နေတယ်လို့ဆိုပါတယ်တော်လိုင်းကာလစိန်ခေါ်မှုတွေများပြားလာတာနဲ့အတူစူပေါင်းဥဆောင်မှုနဲ့တော်လိုင်းရင်အားစုအပြန်အလှန်လေးစားဖို့လိုအပ်ပါတယ်တဲ့
2021စက်တင်ဘာလ9ရက်နေ့က NUG အစိုးရစစ်ကြေညာတဲ့နောက်ပိုင်းမှာတပြည်လုံးအုံကြွတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ကြတယ်လို့ဖြစ်မလာပဲစစ်ကောင်စီရဲ့ထိုးစစ်တွေကရင်ဆိုင်ခဲ့ရတာကိုလည်းထောက်ပြထားပါတယ်စစ်ကြေညာချက်ထုတ်ပြန်ရမှာတက်ဆိုင်ရာတော်လိုင်းရင်အားစုတွေနဲ့ညီနိုင်တဘောတူမှုရယူတာမျိုးမတွေ့ရဘူးလို့ဆိုပါတယ် NUG ရဲ့တင်းကြံအမြောက်စစ်ကြေညာချက်ကြောင့်တိုက်ပွဲဝင်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့အချို့အခက်အခဲအကြတဲ့နဲ့ရင်ဆိုင်ကြရတယ်လို့ဆိုပါတယ်တစ်ကျင်ရပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီရဲ့တိုက်ခိုက်မှုတွေများပြားလာတာမှုတော်လှန်ရေးတက်ရှုံးမရှိရေးအတွက်ထိရောက်ပြတ်သားတဲ့ထိန်းရှောင်မှုနဲ့ဥဆောင်နိုင်မှုကိုပေးနိုင်မှုအလွန်အရေးကြီးတယ်လို့ဆိုပါတယ်နိုင်ငံရေးဥဆောင်မှုပေးနေတဲ့ခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေဟာမြေပြင်အခြေအနေကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်ချက်ချကအကောင့်ထဲပုံနိုင်ဖို့လိုအပ်ကြောင်း GSCN လူမျိုးပေါင်းစုံအထွေထွေသတင်းကော်မတီကအကြံပေးထားပါတယ်ခင်ဗျာ
ຫນွေဦးတော်လိုင်းရေးအကြောင်း GSCN လူမျိုးပေါင်းစုံသတင်းကော်မတီကနေထုတ်ဝေထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးခဲ့တဲ့မြမအရေးသုံးသပ်ချက်ပါရှင်ဒီစီဇန်ကိုတော့အပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့နှလုံးဖောက်နိုင်တာကိုကြိုးပြီးတော့စစ်ဆေးနိုင်တဲ့အကြောင်းပြောပြပေးထားပါတယ်နှလုံးဖောက်တာရုတ်တရက်ဖြစ်စေတဲ့သွေးကြောပိတ်တာကကြိုးပြီးတော့သိနိုင်မှုခက်ပေမဲ့စစ်ဆေးကြည့်နိုင်တာတချို့တော့ရှိပါတယ်လို့နှလုံးအထုကုဆရာဝန်ကြီးကဆိုပါတယ်ဒီလိုမျိုးဒီစစ်ဆေးနိုင်မှုအတွက်ဘလို့များစစ်ဆေးကြည့်နိုင်ပါသလဲနောက်ပြီးတော့ဖြည်းဖြည်းချင်းနှလုံးဖောက်လာစေနိုင်တဲ့နှလုံးသွေးကြောကျင်းတာကိုရောကြိုးပြီးတော့စစ်ဆေးသင့်ပါသလားစစ်ပြီးရင်ရောဘာဆက်လုပ်ဖို့ပို့ပြီးတော့အရေးကြီးပါသလဲဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကုလည်းဖြစ်မန္တလေးဆေးတက္ကသိုလ်နှလုံးရောဂါအထူးကုဌာနကပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုဥဝိမင်းကဆက်သွယ်မေးမြန်းထားပါတယ်။ထူးခြားနာစင်ပါရှင
်။ Okay, ပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာ။ကျွန်တော်တို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့9လလောက်ကပေါ့နော်။ဇူလိုင်လတုန်းကဒီပိုငယ်သူတွေမှာပိုဖြစ်လာတာနဲ့ဒီဆုံးမှုကာကွယ်ရေးနောက်ချုပ်တင်လက္ခဏာတွေအကြောင်းပြောပြီးမှအဲ့ဒီတုန်းကဒီကိုဗစ်မျိုးကွဲသစ် BA4 နဲ့ BA5 ပေါ့နော်မြန်မာပေါ်လာတဲ့အတွက်ကိုဗစ်ဘက်ကိုပြန်လှည့်ခဲ့ရပါတယ်ဆရာကြီးအခုတော့ဆရာကြီးဒီနှလုံးဖောက်တာကိုဖြစ်စေတဲ့ဒီနှလုံးသွေးကြောပိတ်လာနိုင်တာကိုကြိုသိနိုင်ဖို့စစ်စစ်ကြည့်နိုင်တာတွေကိုအဓိကဆွေးနွေးမှာပါဆရာအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
သွေးကြောပိတ်တာကိုသိနိုင်ဖို့အတွက်ကတော့ဒီ ECG နဲ့နောက်တစ်ခုကဒီနှလုံးကြွက်သားတွေပြက်သွားလို့သွေးထဲမှာထွက်လာတဲ့နှလုံးထဲကအင်ဇိုင်းတစ်ခုပေါ့နော်အဲထရိုဘိုနင်းဆိုတဲ့ဟာကိုစစ်မှာပဲသိနိုင်တာပေါ့တခြားနည်းနဲ့ကျွန်တော်တို့ဘယ်လိုမှမသိနိုင်ပါဘူးမသွေးကြောကျင်းတာကိုတော့အေးဆေးဆေးကျွန်တော်တို့ယောဂါရှာကြည့်လို့ရတယ်ပေါ့လူတယောက်ကဒီလိုလက္ခဏာနဲ့လာတယ်ကျွန်တော်က ECG ဆွဲကြည့်လိုက်တယ်ပေါ့ ECG မှာနှလုံးသွေးကြောကျင်းတယ်လို့ယူဆရတဲ့ကျွန်တော်ဒီ electrical changes ရှိပြီဆိုလို့ရှိရင်တော့ကျွန်တော်ကဒါသွေးကြောကျင်းယောဂါလို့သတ်မှတ်လို့ရတယ်အဲ့ကြိုကြတဲ့အခါကျတော့ဒီလိုမျိုးလက္ခဏာတွေရှိတယ်ဒါပေမဲ့ ECG ဟာပုံမှန်ပဲဖြစ်နေတယ်အဲ့ဒါဆိုရင်ကျွန်တော်ကနောက်တစ်ဆက်ပါလုပ်လေဆိုတော့ exercise ECG ပေါ့ transmitter ပေါ်မှာပြေးခိုင်းလိုက်တယ် ECG ကို continuously ကျွန်တော်တို့တတ်ထားတယ်အဲ့တော့သူ့ဘာနဲ့သူကျွန်တော်က speed ကိုမြန်ပေးတယ်မြန်ပေးရင်းနဲ့ကျွန်တော် patient ရဲ့ ECG အပြောင်းအလဲတွေကိုကြည့်တယ်အတကူကရင်မအောင်တာမောတာဒီလက္ခဏာတွေဘာတွေပေါ်လာလဲဆိုတာကိုကြည့်ပြီးတဲ့အခါမှာကျွန်တော်ကဒါသွေးကြောကျင်းတာရှိတယ်ရှိဘူးဆိုတော့အခြေကိုထုတ်လို့ရတ
ယ်ဟုတ်ကဲ့ဆရာကြီးတကယ်လို့အခုလိုမလုပ်နိုင်ရောဆရာကြီးနောက်ဆက်စစ်ဖို့အတွက်က
တကယ်လို့များလူနာကမပြေးနိုင်ဘူးပုံမှန်ဒုနာလိုပဲဖြစ်ဖြစ်အသက်ကြီးလိုပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်မပြေးနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ကနောက်နှလုံးခုန်မြင်အောင်ဆေးထုတ်ပြီးရခါမှာကျွန်တော်က nuclear scan ဆိုတာရိုက်ချင်ရိုက်ကြည့်လို့ရတယ်သို့မဟုတ်ဒီ stress echo ပေါ့နှလုံးတည်တည်တပ်ပံကိုလုပ်လို့ရပါတယ်အဲ့တော့ဒါနောက်တစ်ခုလုပ်လို့ရနိုင်တာကတော့သွေးကြောကိုစေထိုးပြီးတော့ နှလုံးသွေးကြော CT တက်မှန်ဆိုတာကိုလက်ကြည့်လို့ရပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာပုံမှန်ပေါ့နော်နှစ်စင်တဘောမျိုးတချို့နိုင်ငံတွေမှာစီစစ်တာအလေးထားလို့ဖြစ်ကြပါတယ်ဆရာမြန်မာနိုင်ငံမှာတော့လောလောဆယ်အလေးထားတစ်ခုဖြစ်တော့မတွေ့ရလေဘူးပေါ့နော်အဲ့ဒီအနေထားကရောဘယ်လောက်ထိကျိုးသိဖို့အတွက်အထောက်အကူပြုနေလဲဆရာ
ကျွန်တော်ဒီ regular check up ဆိုတဲ့ဟာတွေကလည်းတော်တော်လေးတော့ပြောရတော့ခက်တယ်ဥပမာဟဲ့လား regular check up လုပ်လိုက်တယ်နှလုံးသွေးကြောကျင်းနေလို့တွေ့တယ်တိုက်ကျင်းတဲ့သွေးကြောတိုင်းကလည်းသိချင်မှပိတ်တယ်ယောဂရှာလိုက်တယ်သွေးကြောမကျင်းဘူးလို့အဖြေထွက်တယ်ဒါမှမဟုတ်ရင်တာမန်လောက်ပဲကျင်းပါတယ်လို့ကြည့်ထွက်တယ်အဲ့ဒီလုံးဝမကျင်းတဲ့သွေးကြောကတော့လည်းကောင်းတာမန်လောက်ပဲကျင်းတဲ့သွေးကြောကတော့လည်းကောင်းတခါတလေထားပြီးတော့ပိတ်တာမျိုးရှိတတ်ပါတယ်ဘာလို့လဲဆိုတော့သွေးကြောကျင်းယောဂါနဲ့သွေးကြောပိတ်တဲ့ယောဂါရဲ့တဘာဝကနည်းနည်းလေးကွာခြားတယ်တော့သွေးကြောကျင်းနေဆိုတာကသွေးကြောထဲမှာဒီလိုပြောရင်အဆီပေါ့လေကိုလက်စထရောပလတ်တွေနဲ့သွေးကြောနံရံထဲမှာလာပြီးတော့ထူးနေတဲ့အတွက်သွေးသွားတဲ့လမ်းကြောင်းမှာသူကအသာစီးဖြစ်နေတာဒါသွေးကြောကျင်းတာပဲရှိတယ်သွေးကြောပိတ်သွားတာကြတော့အဲ့လိုမဟုတ်ဘူးသွေးကြောရဲ့နံရံကပေါက်သွားတာပေါက်သွားတဲ့အတွက်အဲ့ဒီနေရာမှာသွေးထဲမှာပါလာတဲ့သွေးဥမွားလေးတွေကညာကပ်ပြီးတော့အဲ့မှာသွေးကလေးလေးစပြီးတရေတည်တယ်အဲ့ဒီသွေးကလေးလေးပေါ်မှာနောက်ထပ်သွေးကြောထဲမှာပါလာတဲ့ fibrin ဆိုတဲ့သွေးခဲစီနိုင်တဲ့ဓာတ်တွေကလာပြီးစုပုံရင်းစုပုံရင်းနဲ့သွေးကလေးအကြီးဖြစ်သွားပြီးတော့သွေးကြောထဲမှာသွားပိတ်တာအဲ့တော့ငိုကလေးကအရန်ကျင်းနေတဲ့သွေးကြောထဲမှာရှိတဲ့အစီဘက်ကပေါက်သွားလို့လေသွေးကြောပိတ်တာဖြစ်နိုင်တယ်လို့ငိုကလေးကတာမန်လေးလောက်ပဲကျင်းနေတဲ့အစီဘက်ကလေးကပေါက်သွားရင်လေသွေးကလေးနဲ့ပိတ်သွားနိုင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကဒီသွေးကြောကိုပိတ်စေနိုင်တဲ့အဓိကအကြောင်းရင်းဆိုရောဆရာ
သွေးကြောပိတ်နိုင်တဲ့အဓိကအကြောင်းရင်းကအဲ့ဒီသွေးကြောထဲမှာရှိနေတဲ့အစီကလေးမပေါက်သွားအောင်ကာကွယ်ခြင်းပဲသို့မဟုတ်သွေးကြောထဲမှာရှိနေတဲ့အစီပတ်လေးတွေဟာဘယ်သူကပေါက်သွားနိုင်လားလားရှိတယ်လေဆိုတာကိုသိအောင်လုပ်နိုင်တဲ့ဒီမက်သတ်ကလားလေသွေးကြောပိတ်တာကိုကြိုသိနိုင်တာပေါ့အဲ့အဲ့ဒါတွေကိုပြီးဖို့ကြတော့လေသာမန်နည်းနဲ့စစ်ဆေးလို့မရဘူးဒီ CT တို့ MRI တို့အပြင်နှလုံးသွေးကြောထဲကိုပိုက်ကလေးထည့်ပြီးတော့ intravascular ultrasound ဆိုတဲ့နော် ultrasound လို့ဟာမျိုးကိုဒီသွေးကြောထဲထိကျွန်တော်တို့ဒီကဘာတတိလေးတွေထည့်ပြီးတော့ဖြစ်ကြီးမှာပဲသိနိုင်တာပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာသွေးကြောကျင်းတာကနေလဲတဖြည်းဖြည်းတည်းသွေးကြောပိတ်နိုင်တဲ့အနေအထားအတွက်မျိုးဆိုရောဆရာကြီ
းသွေးကြောကျင်းတယ်လို့ကိုသိထားပြီဆိုလို့ရှိရင်တော့ဒီသွေးကြောကျင်းနေတဲ့လူမှာရှိနေတဲ့ကိုလက်စထရောပလတ်ကမပေါက်သွားအောင်ဒီပလတ်ကိုတေဝဖြစ်အောင်လုပ်နိုင်ခဲ့သေးရှိပါတယ်အစီကြစီလို့လူများသိထားတဲ့စတက်တင်ပေါ့အဲ့ဒီစတက်တင်ဆိုတဲ့ဆေးတွေကတော့ဒီသွေးကြောထဲမှာရှိနေတဲ့အစီကဲအစီပတ်တွေကိုပေါက်မသွားအောင်တေဘယ်ဖြစ်နေအောင်လုပ်ပေးနိုင်တဲ့ဆေးဖြစ်ပါတယ်။အဲ့တော့ဒီယောဂရှာပြီးတော့ကျင်းလို့လေကျွန်တော်တို့ကမပိတ်အောင်ဘလို့နေဘလို့ထိုင်ဆိုတဲ့ဟာတော့ပြောရတာတော့ချက်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုသွေးကြောပိတ်တာကိုကြိုသိနိုင်ဖို့ဆေးစစ်တာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုကြော်ဖို့ရှိအောင်ဆက်ရတယ
်။အဲအဓိကကတော့ကမေးတယ်လို့ပေါ့နော်။အဲဘယ်လိုများကြိုသိနိုင်အောင်ဆက်ဆေးလို့ရတယ်လဲ။နော်ဆက်ဆေးရင်ကအကျိုးရှိမှာလားဆိုတော့ကျွန်တော်ပြောသလိုအကျိုးရှိတာလည်းရှိတယ်လို့ဖြစ်ပေမဲ့လည်းနော်ကျွန်တော်ဘာတော့ဒီမှာကျွန်တော်တို့အများကြီးအပါပြည်ထဲမှာလည်းတချို့တော်တော်လေးလာလူသိတင်ရှာစီးပွားရေးသမားတွေနာမည်ကြီးတွေအတိုင်းမှာသွားပြီးဆစ်လာတယ်နှစ်ပတ်ပဲရှိသေးတယ်စင်ကိုသွားပြီးဆစ်လာတယ်တလားပဲရှိသေးတယ်သွေးကြောပိတ်သွားတယ်ဆိုတာတွေကျွန်တော်လည်းခဏခဏကြားနေရတာပေါ့နော်သူတို့ဆစ်လာတယ် normal ပဲအကုန်လုံးကောင်းတယ်ဒါကျွန်တော်မန်လေးပါလည်းရှိသေးရန်ကုန်မှာလည်းရှိသေးအနေနဲ့ရမှာလည်းကြားနေကြတာပေါ့နော်ဆိုတော့ဒီဆစ်သေးတာကကောင်းပါလေဆစ်ချင်းအဖြစ်ကိုယ်မှာနှလုံးသွေးကြောကျင်းသွေးကြောပိတ်ယောဂါဖြစ်စေနိုင်တဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့သွေးတိုးတို့စီချိုးတို့အစီပြားချင်းတို့ဒါတွေကိုသိရင်ကျွန်တော်တို့ကကြိုပြီးတော့ကုလို့ရတယ်ရစစ်တော့စစ်တယ်မကူရင်တော့လေတက္ကသိုလ်ပဲပေါ့နော်စစ်တဲ့အတွက်အဲ့လိုသိတိုင်းတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
နှလုံးဖောက်တာကိုရုတ်တရက်ဖြစ်စေနိုင်တဲ့သွေးကြောပိတ်တာနောက်နှလုံးသွေးကြောကျင်းတာတွေကိုဘယ်လိုမျိုးစစ်ဆေးကြည့်တင်ပါသလဲကြိုစစ်ဆေးတင်ပါသလားဆိုတာကိုမန္တလေးဆေးရုံကြီးကနှလုံးယောဂအထူးကဒေါက်တာ ကျော်စိုးဝင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းရဲ့အကြမ်းမရေးခံတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်တဝန်းတိုင်းရင်းဒေသတွေမှာဖြစ်ပျက်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးပြီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FEV ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောင်နမ်ဆန်မှာစစ်တပ်ကထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်။ကယားဂရီနီပြည်နယ်ဒီမိုဆိုမြို့နယ်ထဲမှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အရက်သားတယောက်ထိမှန်သေဆုံးခဲ့ပါတယ်။တည်င်းလွာတွေထဲမှာတော့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပမယ့်မွန်လူငယ်နေ့မှာမွန်လူငယ်တွေရဲ့လုံခြုံရေးအတွက်လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့တောင်းဆိုထားတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟော်မှာရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတအန်းထန်တယ်လေတပ်စခန်းနေရာတွေကိုဝင်ဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။စစ်တပ်ကဒီဇင်ဘာလ9ရက်နေ့ကစပြီးဒီနေ့အချိန်ထိနမ်ဆန်မြို့အနောက်တောင်ဖက်ချမ်းရှိကုန်းစာနဲ့ဟူမန်ရွာတွေဘက်ကထန်တယ်လေတပ်စခန်းတွေကိုလေရင်အပြင်လက်နက်ကြီးတွေပစ်ခတ်ခဲ့တာကြောင့်ကုန်းစာရွာထဲကပုံကြီးကျောင်းနဲ့လူနေအိမ်ခြေ50ထပ်မနည်းထိမှန်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကုန်းစာရွာအပြင်အနီးတစ်ဝိုက်ကမန်လုံရွာ၊ဟူမန်းရွာကရွာသားစုစုပေါင်း 2,000 လောက်ကနမ်ဆန်မြို့ဇယန်းကြီးပုံကြီးကျောင်းကိုစစ်ပေးတင်းရှောင်နေကြရပါတယ်။ဒီတစ်ပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကတေကြေဒဏ်ရာရမှု50ထပ်မနည်းရှိခဲ့တယ်လို့တရားနယ်လေးဘက်ကပြောဆိုထားပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်တပ်ကပစ်တဲ့လက်နက်ကြီးကြောင့်အရက်သားတယောက်ထိမှန်သေဆုံးတယ်လို့ကုညီဆောင်ရွက်ပေးသူတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်ဆံပြ6မိုင်ကျေးရွာအုပ်စုဒေါ်ပိုးစီကျေးရွာမှာဒီဇင်ဘာ13ရက်နေ့ကလွယ်ကော်ဒေတာကုကဲမှုစစ်ဌာနချုပ်တာကာဆာကနေလက်နက်ကြီးနဲ့ဆက်တိုက်ပစ်ခတ်တာကြောင့်အသက်30အရွယ်မျိုးသားတယောက်ထိခိုက်သေဆုံးသွားတာပါ။အဲ့ဒီအမျိုးသားသေဆုံးပြီးတဲ့နောက်ထပ်လက်နက်ကြီးနှလုံးထပ်မံပစ်ခတ်လာသေးတယ်လို့လည်းဆိုပါတယ်။
ကရင်ပြည်နယ်နယ်ချားဆောင်တပ် BGF တပ်ဖွဲ့က KNU တပ်မဟာတပ်ဗအာမြို့နယ်ထဲကမီးပုံးရွာမှာစစ်ကြောင်းထိုးဝင်လာပြီးတရက်ကြာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုလုပ်နေတဲ့အပြင်တရက်ခန်နေအိမ်တလုံးကိုလည်းမီးရှို့ဖျက်ဆီးသွားပါတယ်။ဒီဇင်ဘာလ10ရက်နေ့က BGF အမတ်1314တပ်ခွဲနှစ်တပ်ခွဲမှုပိုတင်ဝင်းကိုတိုင်ဦးဆောင်တဲ့တပ်ဖွဲ့နဲ့ BGF အမတ်1314တပ်ဖွဲ့တို့ဟာမီးပုံးရွာစာတင်ကျောင်းနဲ့ပုံကြီးကျောင်းမှာဝင်ရောက်တပ်ဆွဲနေထိုင်ပြီးဒီဇင်ဘာလ17ရက်နေ့မှာနေအိမ်တလုံးမီးရှို့တဲ့အပြင်လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေသခံနေအိမ်တချို့လည်းထိခိုက်ပျက်စီးသွားတာရှိပါတယ်။နှစ်ဖက်ထိတွေ့ပစ်ခတ်မှုမရှိဘဲ BGF တပ်ဖက်ကကျေးရွာထဲဝင်လာပြီးရန်တမ်းပစ်ခတ်တာဖြစ်တယ်လို့အခုလိုလက်နက်ကြီးတွေရန်တမ်းပစ်ခတ်နေတာကြောင့်ဒေသခံလူထုတွေတင်းရှောင်ပေးနေရတာလည်းရှိတယ်လို့နေမြေခံကရင်အမျိုးသားလူမျိုးရေးတက်မရော KNL တက်မှုတူကပြောပါတယ်
ချင်းပြည်နယ်ကဖလန်နစ်ချင်းခရိယာအတင်းတော်ကတင်းအုပ်ဆရာဓမ္မမှုတော်ဆောင်တိတ်ခတော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကတနစ်ကြော်ကြဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အလုတ်ကျန်းနဲ့ထောင်တာနေ့20ကြော်အမိန်ချမှတ်လိုက်ပါတယ်တိတ်ခတော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်အပအဝင်ပုံမှန်နှစ်ခုနဲ့တရားစွဲဆိုပြီးမန္တလေးမြို့အိုးပိုထောင်ကျင်းထောင်အတွင်တရားရုံးကနေဒီဇင်ဘာ9ရက်နေ့ကအလုတ်ကျန်းနဲ့နှစ်ရှည်ထောင်တန်းချလိုက်တာလို့မိသားစုဝင်တယောက်ကပြောပါတယ်အသက်42နှစ်အရွယ်ရှိတဲ့ဆရာတော်ရှမ်းလျံဆန်းဟာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုမရှိဘဲဓမ္မမှုတော်ကိုဆောင်ရွက်နေသူဖြစ်ပြီးတောင်မော်ဒေတာတွေမှာလည်းစင်ရဲနွမ်းပါတူတွေကိုကျမ်းမာရေးအတွက်ကူညီထောက်ပံ့ပေးနေသူဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
ကချင်နှစ်ချင်းခရိယံအဖွဲ့ KBC ဥက္ကဋ္ဌဟောင်းတိတ်ခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်တပ်ကတရားစွဲဆိုဖို့လှုံ့ဆော်နေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒီဇင်ဘာလ6ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ် KBC ကိုကချင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာကခေါ်ယူတွေ့ဆုံပြီးပြောဆိုလိုက်တာဖြစ်ပါတယ်အခုချိန်ထိတော့ဆရာတော်နဲ့တွေ့ဆုံခွင့်မရသေးတယ်လို့ဘယ်အမှုနဲ့တရားစွဲရမှာကိုတော့တစုံတရာပြောဆိုခြင်းမရှိသေးပါဘူးတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုဒီဇင်ဘာလ9ရက်နေ့ကမန္တလေးအပီပီဆိုင်ရာလေးစိတ်မှာထိုင်းနိုင်ငံကိုကျမ်းမာရေးအတွက်ဆေးကုသဖို့ထွက်ခွာရန်စောင့်ဆိုင်းနေချိန်စစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ
်စစ်ကောင်စီတပ်ကနလကြော်ကြဖမ်းဆီးထားပြီးမိသားစုနဲ့အဆက်အသွယ်မရဖြစ်နေတဲ့ကြောက်တော်မြို့နယ်တစင်ရွာကဆန်ဆက်ပိုင်ရှင်ဦးလာမောင်တန်းနဲ့နောက်တယောက်ကိုပုံမှန်ဆက်ခွန်တင်းနဲ့စစ်တပ်ကအမှုဖွင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်ဒူရိုနီယောက်ကိုအောက်တိုဘာလ2ရက်နေ့ကကြောက်တော်မြို့နယ်ကန်ဆောက်ခြေဆိုင်အမှတ်939တက်ရင်တက်ရင်မူကဆွေးနွေးဖို့ရှိတယ်လို့ဖုံးဆက်ခေါ်ယူပြီးဖမ်းဆီးသွားတာဖြစ်ပါတယ်အဲ့ဒီချိန်ကလေးကမိသားစုဝင်တွေကဒူရိုနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားပေမဲ့ဖမ်းထားတာမရှိဘူးလို့စစ်ကောင်စီတပ်ကအချင်းချင်းညှင်းဆိုပြီးဒီလ6ရက်နေ့မှာရုံထုတ်ခဲ့တာဖြစ်ပါတယ်ရုံထုတ်ရမန်ယူချိန်မှာတော့ခဏသွေးခွင့်ရလိုက်တယ်လို့ဦးလာမောင်တန်းစနီးဖြစ်သူဒေါ်လာအေးဆန်းကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့17ချိန်မြောက်မိုလ်လူငယ်နေ့အခမ်းအနားကျင်းပရမှာမိုလ်လူငယ်တွေရဲ့လုံခြုံရေးကိုရှေ့ရှုပေးတဲ့အနေနဲ့လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့မိုလ်လူငယ်စုံရက်ကမြစ်တာရက်ခံတောင်းဆိုလိုက်ပါတယ်ဘာကြောင့်အခုလိုမျိုးတောင်းဆိုရတာလဲမုံလူငယ်နဲ့အခမ်းအနားကိုဗမာကျင်းပကြမှာလဲစတာတွေကိုတော့မိရင်ကြီးကတင်ဆက်ထားပါရဲ့ရှင
်လုံချုံရေးချင်နေကြောင်းရေးမျိုးအရှိဘက်မှာရှိတဲ့မွန်ပြည်တစ်ပါတီထိုင်းချောက်နယ်မြေမှာကျင်းပသွားမှာဖြစ်ပါတယ်ဒီမုံလူငယ်နဲ့အခမ်းအနားကောင်းကောင်းမွန်မွန်ဖြစ်မြောက်ရေးအပြင်လူမှုရေးအရာထောက်ရှုခြင်းမုံလူငယ်တွေရဲ့လုံချုံရေးကိုရှိရှုသွားအဖြစ်လက်နက်ကင်ချင်းချင်းကြားမပစ်ခတ်ဖို့အခုလိုတောင်းဆိုရတာလို့မော်လုံငယ်ဖိုရမ် NYF အတွင်းရေးမှူးအဖွဲ့ဦးဆောင်ကော်မတီဝင်နိုင်ကြည်ကျွန်းကအခုလိုပြပါဗျ
။မော်လုံငယ်နေ့အခမ်းအနားဒီလုံချုံကြီးအရာချောချောမွေ့မွေ့လန်ခီးမှာကျွန်တော်လူငယ်တွေတော်လာဝင်ထွက်လို့ရအောင်ဆိုပြီးတော့ဒီစကားစပတ်မှာရောနောက်တော့တစ်ဖက်ကတော်လှန်ရေးတပ်ဖွဲ့တွေဘက်ကရောပေါ့နော်ကျွန်တော်တို့တောင်းဆိုထားရတယ်ကျွန်တော်တို့ကအတိကဒီခန္ဓာအအောင်မြင်မြင်ဖြစ်မြောက်ပေါ်တော့ပဲကျွန်တော်တို့အတိကရွေးချက်နဲ့တို့စီကိုစာပို့ထားတာပါ
ရင်းမြုံနယ်မှာစစ်ကောင်စီနဲ့တော်လိုင်းရေးတပ်ဖွဲ့ဝင်တွေကြားမကြာခဏပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာမျိုးရှိတဲ့အတွက်အခမ်းအနားနဲ့လုံခြုံရေးကိုထောက်ရှုခြင်းအပြင်နှစ်ဖက်တပ်ဖွဲ့လက်နက်ကင်တွေပစ်ခတ်တာမျိုးမလုပ်ကြဖို့မွန်လူငယ်ဖိုရမ်ကဒီဇင်ဘာလ9ရက်နေ့ကထောက်ပြန်တောင်းဆိုလိုက်တာပါအခမ်းအနားကိုတော့ရင်းမြုံနယ်မွန်လူငယ်ပင်ခရစစ်ကြောင်းတွေအထက်ကပါဝင်ခြိတက်သွားဖို့ရှိပြီးအနေနဲ့ရရက်ကမွန်လူငယ်အဖွဲ့စည်းတွေအပြင်ဒေသတွင်းကတိုင်းရင်းသားလူငယ်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားတယ်လို့ပြန်ကြားရေးဆက်ကော်မတီဝင်ရေးမြို့နယ်မွန်လူငယ်ကောင်းဆောင်မိကလျာဏွန်ကအခုလိုပြောပါဗျ။ဒီမှာဆို
လို့ရှိရင်ဒီတိုင်းမွန်မွေအားနဲ့များဆိုတော့ဒီလိုပေါ့လူငယ်တွေအကောင်လုံးကလည်းလာမယ်လို့မျှော်လင့်ပါတယ်ရှင်။ဘာလို့ရှိရင်ဟိုဒီတိုင်းအမျိုးသမီးနဲ့အမျိုးသားနဲ့တီးခြားခွဲခြားထားတော့မရှိဘူးပေါ့နော်။ဒီတခြားမျိုးနဲ့အဲ့တဲ့ဒီပြီးလို့ရှိရင်ဟိုလူငယ်အသီးသီးတွေပေါ့နော်အကောင်လုံးကိုကြိုးဆိုပါတယ်ပြီးလို့ရှိရင်ဟိုလုံထုံရေးအပိုင်းရောနေရာစနစ်တကျအကောင်လုံးစီစဉ်ထားတဲ့ကြမ်းမို့ပါမှဆိတ်မပူနေပေါ့နော
်လွတ်လပ်ရေးအကျုပ်ခဲ့1946ခုနှစ်ဒီဇင်ဘာလ28ရက်နေ့မော်လမြိုင်မြို့မှာပထမအကြိမ်မော်လူငယ်ညီလာခံကျင်းပခဲ့တာကိုမော်လူငယ်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပြီးကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2012ခုနှစ်ကနေမော်လူငယ်နေ့ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်လက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေကိုဒုတိယဒဏ်စာပုံစံမျိုးထားတဲ့အပြင်လွယ်မားနေတဲ့ဒလိထုံးတန်းတွေကလည်းအမျိုးသမီးတွေအပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေချိုးဖောက်ခံရမှုတွေကိုပို့ပြီးတော့ဆိုးရွားစေတာဖြစ်တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမီယန်နေတင်ဆက်ထားပါတယ်ပေါ်ဝါရကြီးစိုးမှုနဲ့ဆက်ပြော့သွားနေသေးတာကြောင့်အမျိုးသမီးတွေဟာဒုတိယတန်းစားနေရာမျိုးမှာပဲဆက်ပြော့ရှိနေသေးတာလို့ကရင်အမျိုးသမီးအစည်းအရုံးတွဲဖက်အတွင်းရေးမှူးတက်မူအင်ဂျလာကပြောပါတယ်
So tomorrow the Kunalumyo should learn money yet delete on that you sat to Kori, Puara, Jisure, Jim Manangay, Twani the Tika one of your manang yet chiniga, tomorrow the amuse mu to the aludanza the Tama Biroma Sasan Tama Kede, so the ye delete the lead tomorrow
ထက်တန်ခဲ့ရတယ်အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့အရန်ခေါ်ယူကြိုးသွားယူပေါ့လူပေါင်းဒီမိုကရက်တစ်ပါတီရဲ့တွဲဖက်အထွေထွေအတွင်းရေးမှုနှင်းနှင်းမွေကအမျိုးသမီးတွေရဲ့အပေါ်နှီးမျိုးစုံနဲ့အကြံဖတ်မှုတွေရောကြသွားစီဖို့အမျိုးသမီးတွေရဲ့အခွင့်အရေးတွေကိုအားလုံးကလေးစားလာကြဖို့အတွက်အမျိုးသားတွေကိုယ်တိုင်ပါဝင်ဖို့တိုက်တွန်းပြောဆိုလိုက်ပါရ
မြို့သားများကိုယ်တိုင်ကလည်းဝိုင်းပြီးတော့ကူညီတာမျိုးပဲဖြစ်ဖြစ်ပေါ့နော်ဒီမျိုးတို့လည်းအစမှာကျွန်တော်တို့လုပ်ခဲ့ကြတယ်လို့ပဲငါတို့ထမင်ငါတို့အလံငါတို့အောင်ပွဲမှာအမျိုးသားတွေကိုယ်တိုင်ထမင်ကိုခေါင်းပေါင်းပေါင်းပြီးထွက်ခဲ့ကြတဲ့အခြေအနေမျိုးဒီအတွေးခေါ်တော်လိုင်းမျိုးကိုအားလုံးကဝိုင်းပြီးတော့ဆက်လက်ပြီးလှုပ်ဆောင်ကြမယ်ဆိုလို့ရှိရင်တော့သိပြီးတော့မကြတဲ့ကာလမှာတော
ဆိုင်ရာဒါမှမဟုတ်လိမ်ပိုင်းဆိုင်ရာပုံစံအမျိုးမျိုးရှိနေပြီးမကြာခဏဆိုသလိုမိသားစုတွင်ဒါမှမဟုတ်လုပ်ငန်းခွင်တွင်မှာပါရှိနေတာလို့ဆိုကြပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP အနေနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာတရားမျှတမှုတာဝန်ခံမှုပြစ်ဒဏ်ကင်းလွတ်ခွင့်များအဆုံးသတ်ခြင်းဆိုတဲ့ဆံပုံနဲ့16ရက်တာလှုပ်ရှားမှုဖဲချိုးဖြူလှုပ်ရှားမှုအပါအဝင်တခြားလှုပ်ရှားမှုတွေကိုဒီဇင်ဘာလ10ရက်နေ့အထိလှုပ်ဆောင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်လက်ထက်အဆက်ဆက်အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမတရားပြုကျင့်မှုတွေအများကြီးရှိခဲ့ပြီးမဲ့လဲကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေကတော့ဒီနေ့အချိန်ထိအပြည့်အဝမရရှိသေးသလိုကျူးလွန်သူတွေကလည်းတစုံတရာအရေးယူခံရတာမျိုးမရှိသေးပဲလွတ်မြောက်နေဆဲဖြစ်တယ်လို့ WLB ကထုတ်ပြန်ပြောဆိုထားပါတယ်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့မှာစစ်တပ်ကထရံရလီတပ်စခန်းနေရာတွေကိုဝင်းဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ကရီနီပြည်ဒီမော့ဆိုမြို့နယ်ထက်မှစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြောင့်အရသားတယောက်ထိမှန်သေဆုံးခဲ့ပါတယ
်။တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ FBPR ဝိုင်းတော်သားတွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသာရေးနေ့ညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်။အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
မနက်ကမှငြိမ်းချမ်းရေးရရှိဖို့အတွက်အာဆီယံရဲ့ကြိုးပမ်းဆောင်ရွက်မှုတွေကို EU ဥရောပသမဂ္ဂအနေနဲ့ဆက်လက်အားပေးထောက်ခံသွားမယ်လို့မနေ့ကပြုလုပ်ခဲ့တဲ့ EU အာဆီယံထိပ်သီးအစည်းအဝေးမှာ EU တာဝန်ရှိသူတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လွန်စွာမှစိုးရင်ပူပန်နေဆဲဖြစ်တယ်လို့ EU အာဆီယံဆက်ဆံရေး45နှစ်ပြည့်အချိန်မှာကျင်းပတဲ့ထိပ်သီးအစည်းအဝေးကနေထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အာဆီယံသဘောတူညီချက်5ရက်ခုပြီးခဲ့တဲ့နိုဝင်ဘာလကအာဆီယံထိပ်သီးစည်းဝေးပွဲမှာချမှတ်ခဲ့တဲ့အချက်အလက်တွေနဲ့အညီသတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာပြီးစီးအောင်လှုပ်ဆောင်ဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခအတွင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်ရေးအတွက်ပါဝင်နေတဲ့တာဝန်ရှိသူအဖွဲ့အစည်းအသီးသီးနဲ့တွဲဆောင်နိုင်ရေးအကူအညီလိုအပ်နေသူတွေအားလုံးအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးပို့နိုင်ရေးစတဲ့အချက်တွေပါဝင်မြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းနိုင်ဖို့အာဆီယံရဲ့ဂျိုးပန်းချက်တွေကိုဥရောပသမဂ္ဂအနေနဲ့ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားဝင်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ် USCIRF ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီအစဉ်မှာအဲ့လိုတိုက်တွန်းလိုက်တာပါ NLD ဆိုးရွားလက်ထက်မြန်မာနိုင်ငံဘိုးဘန်ဒုဥက္ကဋ္ဌဦးပိုးပိုးငယ်ကိုအောက်ကြီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပါဝင်စောကြက်နှစ်ခုနဲ့စစ်ကောင်စီတရားရုံးကထောင်ဒဏ်20ချမှတ်လိုက်ပါတယ်ခင်ဗျာ
ဒီဇင်မာလ15ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကမ်ချန်းနဲ့ PJ အလျပ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.